ဗနက်ဆိုလာနိုင်ငံမှာအရသာတွေကိုအခွင့်အရေးအဖြစ်ပေးအရေးယူနေတာပြီးအစိုးရရဲ့ကျန်းတော်ဝါဒဆွဲလို့ရတဲ့နေတမန်နီကိုလတ်စ်မာဒူအစိုးရရဲ့ဖွဲ့စည်းပုံအခြေခံဥပဒေချိုးဖောက်မှုကိုဆက်ကျင်နေတဲ့အနေနဲ့ရာဇဝတ်နှုတ်ကပတ်ချောင်းပြည်တော်မကဆရာဗနီဆိုလာအကြီးအကဲတပ်မတော်ကကြေညာလိုက်ပါတယ်ဗနက်ဆိုလာနိုင်ငံဟာပြုတ်ခွဲပစ္စည်းတွေတိုင်းပြည်ဆုံးကိုရရှိနေပြီးဥပဒေနဲ့အာဏာရှင်စနစ်နဲ့အုပ်ချုပ်နေတဲ့အစိုးရကိုဥဆောင်နေသူတမန်မာဒူဟာလည်းတာဝန်နဲ့မထိုက်တန်သူတူဖြစ်ကြောင်းမင်းညာကအေပီဒင်းဌာနနဲ့မြင်းမြန်းကမှတန်မိုးကြီး ICS မာဒီနာကပြောဆိုလိုက်ကြပါစူဝါဒီတီးယားနဲ့တိုင်းပြည်တာဝန်တွေကိုဆောင်ရွက်သွားနိုင်အောင်တမန်ရာဇဝတ်ထွက်ပြေးဖို့လည်းတဘောပတ်ဝန်းကျင်ဆိုင်ရာကျွမ်းကျင်သူနိုင်ငံတကာရှေ့နေတူလည်းဖြစ်တဲ့တမူးကြီးမဒီနာကတောင်းဆိုခဲ့ပါတယ်။ဥက္ကဋ္ဌဆိုင်ရာဗနက်ဇွန်လာတမတ်ကြီးကတော့ယူသားမှုမရှိတဲ့အတွက်တမူးကြီးမဒီနာကိုရာဇဝတ်ဖယ်ရှားလိုက်ကြောင်းပြောဆိုခဲ့ပါတယ်။တမန်မာဒူစူဝါကိုထရီသိမ်းမဖို့အတိုက်ခံတွေကလှုပ်ဆော်ခဲ့တဲ့မနေ့ကတော့ဗနက်ဇွန်လာနိုင်ငံတဝန်းကမြို့တွေမှာတစ်ပင်တွေဝါယာကျိုးတွေအမိုက်ထရိုက်တွေပြည်ပေါ်ကပစ္စည်းတွေနဲ့လမ်းတွေကိုပိတ်ဆို့တားဆီးပြီးဗနက်ဇွန်လာနိုင်ငံသားတွေဆန္ဒပြခဲ့ကြပါတယ်။အချို့နေရာတွေမှာတော့ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ဝင်တွေထိတ်တဲရင်ဆိုင်မှုတွေဖြစ်ခဲ့ကြတာပါ။မြန်မာမှာအဝေးစီးထားတဲ့လူငယ်အုပ်စုတွေကလမ်းပေါ်မှာရှိတဲ့အတားအဆီးတွေကိုမိရှို့ဖျက်ဆီးပြီးလုံထင်းရဲတွေကိုခဲနဲ့ပြစ်ပောက်ခဲ့ရမှာလူငယ်တပ်ဖွဲ့တွေကလည်းမျက်ရည်ယူပုံနဲ့ပြန်လည်ပြစ်ခတ်ခဲ့ကြပါတယ်။ဘာကတ်စနီဇုံကဆန္ဒပြဝဲတစ်ခုမှာတော့တူထွက်တယ်လို့ပြစ်ခတ်ပြီးပြစ်ပောက်ခဲ့ရမှာအသက်24နှစ်အရွယ်လူငယ်တူတည်ဆုံးမှုပြီးသုံးဦးထံရပ်သွားတဲ့အကြောင်းအစိုးရရှိနေုံကတင်းထုတ်ပြန်ခဲ့တာပါအစိုးရဆန့်ကျင်ရေးဆန္ဒပြသူတွေကရေကင်းစကန်တွေကိုမိတင်ရှုခဲ့တယ်လို့ဆန္ဒပြပွဲအတွင်းလူများပြားလဲဖန်ဆီးခံခဲ့ကြရပါတယ်